ဧပြီလ28ရက်မနက်စံတိုင်းခွဲဝန်းကျင်လောက်ကစစ်ကောင်စီအင်အား100လောက်ကြီးမနိုင်မြို့နယ်အလက်ချောင်းရက်ွက်ကိုဝေရောက်ရှာဖွေပြီးတော့လူငယ်5ဦးကိုလက်နက်တွေနဲ့အတူဖမ်းဆီးသွားသလိုဘေးနားကလူ2ဦးကိုလည်းဖမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်။လာရောက်ဖမ်းဆီးစဉ်မှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ကြတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့တရင်ကိုမတ်မြသစဉ်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဧပြီလ28ရက်ဗုဒ္ဓဟူးနေ့မနေ့စေနာရီခွဲလောက်ကကြီးမနိုင်မြို့နယ်တဖက်ကမ်းမှာရှိတဲ့အလက်ချောင်းရက်ွက်ကိုစစ်ကောင်စီတပ်တွေအင်အား100ကျော်နဲ့ဝင်ရောက်လာပြီးတော့လူငယ်တွေစုနေတဲ့အိမ်တလုံးကိုစီးနှင်းဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဝင်ရောက်စီးနှင်းဖမ်းဆီးတဲ့အချိန်မှာအပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပြီးတချို့လူမြောက်သွားတယ်လို့ဒေသခံတူကအခုလိုပြောပါတယ်။အဲ့
တော့ဝါလာရှိတယ်။ကြားလင်းရတယ်ရှိ။ပြစ်စီပြန်ပြေးလို့ကလေးတော်များပြန်လွတ်သွားတယ်။တန်တတရားမိတော့ပုံနေပါလေ။အမှန်တကယ်တမ်းပြီးကြသူတို့ပြန်ပြစ်တော့သူတို့အဲ့မှာရင်သူတိုက်တော့ဟောပြန်ပြစ်တော့အဲ့မှာနဲ့နောက်ပြန်ဆုပ်ကုန်တယ်။ဒါကလေးတွေအကြည့်ပြန်ပြစ်လိုက်တဲ့အချိန်ကတော့ငါစစ်မတော်ရတော့ကလေးတော့လွတ်ပေါ်တာ။ဒီအဲ့မှာလည်းပြစ်တာဆက်တာချင်တော့ဇွားတော့စူပြန်သွားတာပေါ့။ပြန်ပြန်ပြီးတော့ဘုံလုံးထွက်ရကြအောင်။ငါကလာတော့ဒီကောင်းလေးဝင်လာတဲ့အချိန်ကအဲ့တက်တွေပါရောကုန်ပါရေတက်ကြီးတက်အဲ့လိုပါ
လနဲ့တီနဲ့အတူအသက်20ဝန်းကျင်လူငယ်5ဦးကိုဖမ်းဆီးသွားတယ်လို့အဲ့ဒီအနီးဝန်းကျင်မှာရှိတဲ့ရက်ွက်ထဲကတက်လက်ပိုင်းလူကြီး2ဦးလည်းဖမ်းဆီးခံရတယ်လို့ဒေသခံတဦးကပြောပါတယ်။အဲဦး
တို့ဒေသတော့9ယောက်တော့ဖမ်းတာ။ဒါပါတော့9ယောက်တော့ပြင်ပါဖမ်းရတော့မသိဘူးတကယ်
။ဟုတ်ကဲ့။
ဒါကြရဟိုကကားရေးပြီးသားပြီးလက်ကြရအဲဟိုတိကြတယ်။
ဟ
င်း။ညာတိကြတယ်ပါနဲ့အဲကြောင့်လို့ဘုံးလေးကပြီးပေါ်တော့9ယောက်2ယောက်ကတော့အဲ့ဒီဟာတော့မကြည့်ပိုင်းနေ။ဆိုင်ရက်ဆိုင်တော့နေတယ်သူတို့ပြစ်လို့ဝင်ပြေးနေရတာလိုက်ပါသွားတယ်တလားတယောက်တည်းရတယ်ဒီမှာတော့မတည်ဘူးသူတို့ရိုက်ပြီးစဲနေတယ်တော့မတည်ဘူးသူ
စစ်ကောင်စီတပ်တွေကသူတို့ဖမ်းဆီးပြီးတော့ရိုက်နှက်ထားတဲ့ဒဏ်ရာတွေနဲ့လူငယ်တူကိုခေါ်လာပြီးလူငယ်တွေစုနေကြတဲ့နေအိမ်ကိုလိုက်ပြခိုင်းတာကိုမြင်ရတယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံရတဲ့လူငယ်တွေနဲ့ပတ်သက်ပြီးတော့သူတို့ဘာလို့နေတယ်လဲဘာကြောင့်ဖမ်းဆီးခံရတယ်လဲဆိုတာအသေးချာမသိဘူးလို့အနီးဝန်းကျင်မှာနေတဲ့သူတွေကပြောပါတယ်ဒီဖန်စီမှုနဲ့ပတ်သက်လို့စစ်ကောင်စီကို VOE ကမေးမြန်းထားပေမဲ့အကြောင်းပြန်ကြားခြင်းတော့မရှိသေးပါဘူးမြန်မာနိုင်ငံနေရာအတော်များများမှာဖောက်ခွဲမှုတွေတိုက်ခိုက်ပစ်ခတ်မှုတွေနေ့စဉ်နဲ့အမြန်ရှိနေတယ်လို့စစ်ကောင်စီတပ်တွေကလည်းပစ်ခတ်ဖောက်ခွဲတိုက်ခိုက်မှုလုပ်တဲ့သူတွေနဲ့မတင်ကြတဲ့သူတွေကိုရှာဖွေဖန်စီပစ်ခတ်မှုတွေကိုစက်တိုက်လုပ်နေပါတယ်နိုင်ငံတော်ဝန်မှစစ်ဆေးဖန်စီမှုတွေလည်းရှိနေပါတယ်စီအနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်သူတွေကိုလည်းရှာဖွေဖမ်းဆီးရတွေကိုစက်တိုက်လုပ်နေတာပါတက္ကသိုလ်ကျောင်းသားတချို့နဲ့တမကအဖွဲ့ဝင်တချို့လည်းစစ်ကောင်စီရဲ့ဖမ်းဆီးမှုခံရပြီးမိသားစုနဲ့ဆက်သွယ်လို့မရသူတွေလည်းရှိနေကြပါတယ်ရှင်